မင်္ဂလာပါခင်ဗျာ၆ဘွန်းဆိုင်တွေ့ဆုံဆွေးနွေးရေးဟာကောင်းမွန်တဲ့နိုင်ငံရေးလုပ်ငန်းစဉ်ဖြစ်တဲ့အတွက်ကြိုးစားတဲ့အကြောင်းဒါပေမဲ့လို့အများလက်ခံတဲ့ကိုစားပြုတွေ့ဆုံဆွေးနွေးရေးဖြစ်ဖို့ဘယ်လိုဆောင်ရွက်စေလိုလဲဆိုတာကိုအကြောင်းပြန်ပေးစေလိုကြောင်းသမ္မတဦးသိန်းစိန်ကလွှတ်တော်ကိုဇန်နဝါရီလ19ရက်နေ့ကတဝန်လွှာပေးဖို့ပြောကြားလိုက်ပါတယ်အဲ့လိုတဝန်လွှာပေးဖို့ပြီး3ရက်မြောက်နေ့မှာဒီတော်စလွှတ်တော်နာကသူရဦးရှင်မန်းကဦးသိန်းစိန်ဦးဆောင်ပြီးတော့6ဘွန်းဆိုင်တွေ့ဆုံဆွေးနွေးရေးအမြန်ဆုံးကျင်းပပေးဖို့ပြန်လည်တောင်းဆိုလိုက်ပါတယ်သမ္မတတဝန်လွှာကိုတုံ့ပြန်အကြောင်းကြားတဲ့ဇန်နဝါရီလ22ရက်နေ့ကပြည်ထောင်စုလွှတ်တော်ရဲ့ပြန်ကြားချက်တဝန်လွှာမှာသူရဦးရှင်မန်းကအခုလိုပြောလိုက်တာဖြစ်ပါတယ
်ပထမအကြိမ်တွေ့ဆုံပြီးဆွေးနွေးပွဲမူပေါင်းအပါအဝင်ရှေ့လုပ်ငန်းစဉ်များဆွေးနွေးညှိနှိုင်းသတ်မှတ်နိုင်ရန်အတွက်နိုင်ငံတော်သမ္မတဦးဆောင်သော6ဦးအဖွဲ့တွေ့ဆုံရေးကိုစောလင်စွာပြုလုပ်ရန်လိုအပ်ပါကြောင်းပြန်ကြားအပ်ပါသည
်အာဏာရကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီတွင်မှအစိုးရအဖွဲ့နဲ့ပါတီကြားသဘောထားကွဲလွဲမှုတွေရှိနေတယ်ဆိုတာမဟုတ်မှန်ကြောင်းပါတီဒုက္ခရာဦးထေးဦးကပြောကြားလိုက်ပါတယ်သမ္မတဦးသိန်းစိန်နဲ့လွှတ်တော်နာရကသူရဦးရွှေမန်းကြားပါတီတွင်းအားပြိုင်မှုတွေကြီးထွားလာနေတယ်လို့ပြည်တွင်းသတင်းမီဒီယာတွေမှာရေးသားနေကြခြင်းဇန်နဝါရီလ19ရက်နေ့ကကျင်းပတဲ့ပါတီဘဟုကော်မတီအစည်းအဝေးပြီးသတင်းစာရှင်းလင်းပွဲမှာဦးထေးဦးကအခုလိုပြောလိုက်တာဖြစ်ပါတယ
်လွှတ်တော်ထဲမှာလည်းကျွန်တော်တို့ပဲပါတီထဲမှာလည်းကျွန်တော်တို့ပဲသို့တော်လည်းပါတီကြတော့ပါတီတာဝန်ထမ်းဆောင်ပါပဲပါတီရဲ့ကိုမှာပါတီရဲ့အချိန်ခံထားပြီးကျွန်တော်ဆောင်ရမယ်လွတ်တော်ရဲ့ကြတော့လေလွတ်တော်တောင်းဝန်ထမ်းဆောင်ရမယ်ဒီသူလွတ်တော်ရဲ့လုပ်ငန်းအနေနဲ့သူတောင်းထမ်းဆောင်ရမယ်အစိုးရဘက်ကလည်းအုပ်ချုပ်ရေးအမြင်နဲ့သူပြောမှာပေါ့အဲ့ဒီအချိန်ကျရင်အမြင်နေမတူတဲ့အချိန်တွေကတော့ရံဖြစ်နေတယ်လို့ပြောတာဖြစ်နေတယ်ကျွန်တော်တို့ရံဖြစ်ဘူးကျွန်တော်တို့အချင်းချင်းလူတွေကမတည့်ဘူးလို့ပြောတဲ့ဥစ္စာတွေဖြစ်နိုင်ပါမလားနော်ဖြစ်နိုင်ပါမလားတည့်ပါလေဗျာ
ညီမတမတော်အနေနဲ့တစ်ဖက်သားအာဏာသိမ်းမှာမဟုတ်ပေမဲ့လို့တိုင်းပြည်မှာအရေးပေါ်အခြေအနေကြီးညာရပြီဆိုရင်ငြိမ်ဝှေ့ပြည်ပြားရေးအတွက်ဆောင်ရွက်ဖို့တုံ့ဆိုင်နေမှာမဟုတ်ဘူးလို့ကာဝေးဦးစီးချုပ်ဘူဂျုံမှုကြီးမေးအောင်လိုက်ကပြောလိုက်ပါတယ်စင်ကာပူခြေဆိုင် Channel News Asia သတင်းဌာနနဲ့တွေ့ဆုံမေးမြန်းရမှာဘူဂျုံမှုကြီးမေးအောင်လိုက်ကအခုလိုပြောလိုက်တာဖြစ်ပါတယ
်ကျွန်တော်တို့ဟိုမထိန်းသိမ်းနိုင်မှုဆိုပြီးတော့မှကျွန်တော်တို့ကကြော်ပြီးလုပ်လို့မရဘူးဘလို့မှထိန်းမရတော့ဆိုရင်တော့နိုင်ငံသမ္မတနေပြီးတော့မှဒီနေရာတော့ဟလာတက်ကနေဝင်ဖို့လိုတယ်တက်မလို့အကူအညီဝင်ဖို့လိုတယ်ဆိုရင်တက်မလို့အကူအညီနဲ့ဝင်ပြီးတော့ထိန်းပေးရမှာပေါ့အဲသူကအရေးပေါ်အခြေအနေကြီးညာလိမ့်မယ်အရေးပေါ်အခြေအနေကြီးညာတဲ့အခါမှာတက်ကသူ့ရဲ့ဥပဒေကြီးပဲလုပ်လို့ရမယ်။ဟိုအဲဒီဥပဒေကြီးမလုပ်လို့ရှိရင်ကျွန်တော်ရင်ဆန်းမှာအများကြီးရှိတယ်
။တနင်္ဂနွေနေ့အပြစ်ခတ်ရဆဲရေးသဘောတူစာချုပ်ကိုလာမယ့်ဖေဖော်ဝါရီလ12ရက်နေ့ပြည်ထောင်စုနေ့မှာတိုင်းရင်းသားလက်နက်ကိုင်ဒေါ်လာရေးအဖွဲ့အစည်းအားလုံးသဘောတူလက်မှတ်ထိုးဖို့မဖြစ်နိုင်သေးဘူးလို့ NCCD ဒုတိယကောင်ဆောင်ဗိုလ်ချုပ်ကွန်မောကပြောလိုက်ပါတယ်။မြန်မာငြိမ်းချမ်းရေးစင်တာ MPC ကတာဝန်ရှိသူတွေနဲ့ NCCD ကောင်ဆောင်တွေဇန်နဝါရီလ22ရက်နေ့ကတွေ့ဆုံပြီး KIA ဒုတိယစစ်ဦးစီးချုပ်လည်းဖြစ်တဲ့ဗိုလ်ချုပ်ကွန်မောကအခုလိုပြောလိုက်တာဖြစ်ပါတယ်။
စနေရနေ့လက်မှတ်ထိုးမယ်လို့ဟိုအကြည့်ကြပြောကြတာမရှိပါဘူးထိုးကျင်တယ်လို့ပြောတာပါထိုးကျင်တာတော့ဒီ February 12ရက်မဟုတ်ပါဘူးလွန်ခဲ့တဲ့နှစ်လောက်ကတည်းကထိုးကျင်နေကြတာပါပဲဒါပေမဲ့ဟိုညှိနှိုင်းလို့မရတဲ့ခါမှာတော့ထိုးလို့မရဘူးပေါ့လေအဲ့တော့ဟိုဘယ်နေ့မှထိုးကျင်တယ်ဘယ်နေ့မှထိုးကျင်တယ်ဆိုတာကတော့စံတတွေပဲဖြစ်ပါတယ်ထိုးကြမယ်ဆိုတဲ့သဘောမဟုတ်ပါဘူး
တိုင်းပြည်မငြိမ်းချမ်းရင်ဖြစ်လာတဲ့နောက်ဆက်တွဲဆိုးကျိုးဖြစ်တဲ့တိုင်းရင်းသားလူငယ်တွေရဲ့ရင်ထဲကအနာဟာမျိုးဆက်နဲ့ချီပြီးကုသရတာဖြစ်တဲ့အတွက်ဒီလိုဝေနာတွေမဖြစ်ဖို့သင်ခန်းစာယူသင့်တယ်လို့88မျိုးဆက်ចောင်းသားကောင်းဆောင်ကိုကိုကြီးကလည်းနိုဘယ်မြန်မာစာပေဟောပြောပွဲမှာဟောကြားခဲ့ပါတယ်
။ကျွန်တော်တို့ကိုယ်တိုင်စစ်ပွဲဒေသတွေကိုရောက်ခဲ့တဲ့အခါမှာကြုံတွေ့ရတဲ့အနစ်ထာယုံနဲ့လူတွေရဲ့အနာတွေအဆောက်အဦပြတ်သွားတာပြဿနာမဟုတ်ပါဘူး။ပြန်ဆောက်လို့ရတယ်။လမ်းတွေတထားလမ်းတွေထိုးဖယ်ပစ်လိုက်ဖောက်ခွဲပစ်လိုက်ပြဿနာမရှိပါဘူး။တာဝါတိုင်တွေဖျက်ဆီးပစ်လိုက်ပြဿနာမရှိပါဘူး။အဲ့ဒါတွေအားလုံးဟာကျွန်တော်တို့ပြန်တည်ဆောက်လို့ရတယ်။ကျွန်တော်တို့တိုင်းရင်သားကလေးတွေရဲ့ယင်ထဲကအနာဟာမျိုးဆက်နဲ့ချီပြီးတော့ကုသရတဲ့ကိစ္စဖြစ်ပါတယ်။အဲ့ဒါကြောင့်မလို့ကျွန်တော်တို့ရုပ်ဝတ္ထုပျက်စီးတာတဲ့လူတွေရဲ့စိတ်ဒဏ်ရာတွေအနာရရတွေဖြစ်သွားတာမျိုးတွေကိုကျွန်တော်တို့လူအဖွဲ့အစည်းကအထူးသဖြင့်လူအဖွဲ့အစည်းတာဝန်ရှိတဲ့သူတွေကလေးလေးနက်နက်သင်ခန်းစာယူဖို့နားလည်သဘောပေါက်ဖို့လူငယ်တို့မြင်ပါတယ
်။မျိုးဆောင်ဥပဒေကိုဝေဖန်ခဲ့ရတဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကိုရောက်ရှိလာတဲ့ကုလသမဂ္ဂလူ့ခွင့်အထူးကိုယ်စားလှယ်ရန်ဟီလီကိုပြစ်ဒဏ်စာနဲ့နှိုင်းပြီးတော့အမျိုးဘာသာသာနာစောင့်ရှောက်ရေးအဖွဲ့ခေါင်းဆောင်ဆရာတော်တစ်ပါးဖြစ်တဲ့မစိုးရင်တိုက်တဲ့ဆရာတော်ဦးရတသူကဝေဖန်ပြောကြားလိုက်ပါတယ်။ဇန်နဝါရီလ16ရက်နေ့ကရွှေရကုံဖရာအရှိမုတ်ဆန္ဒပြဟောပြောပွဲမှာဦးရတသူကအခုလိုပြောလိုက်တာဖြစ်ပါတယ်
။ဟိုစွာကျယ်မတွေတင်ပြလာတဲ့လူကိုရဲနဲ့မညီဘူးဆိုပြီးတော့လိုက်ကန့်ကွက်နေတဲ့ကောင်မောင်အမျိုးကောင်သမီးဟုတ်ပါမလား။ဟုတ်ပါဗျာ။ဘုရားသမဂ္ဂတိုင်းကိုပေါ်မှာရောက်တဲ့ဆိုပြီးကိုယ့်ကိုလူကြီးလူကောင်းလို့အောက်ဝဲမနေနဲ့ခမရာကျုပ်တို့နိုင်ငံအတွက်
ညီမနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ထူးကိုယ်စားလှယ်ကိုဥပဒေသူကအမျိုးသမီးတွေပေါ်ချိုးနှိမ်စော်ကားတဲ့အတုံးတုံးတွေနဲ့ဝေဖန်တိုက်ခိုက်ခဲ့တဲ့ပေါ်ကုလသမဂ္ဂလူခွင့်ဆိုင်ရာမဟာမင်းကြီးကတရားဝင်ကန့်ကွက်လိုက်ပါတယ်ကုလသမဂ္ဂအထူးကိုယ်စားလှယ်ပေါ်အခုလိုရိုင်းရိုင်းပြပြစော်ကားပြောဆိုတာဟာလုံးဝလက်ခံနိုင်ကြမရှိသလိုသီးခံနိုင်ဘယ်လည်းမရှိတဲ့အကြောင်းညီမနိုင်ငံကဘာသာရေးနိုင်ငံရေးခေါင်းဆောင်တွေအနေနဲ့ကုလသမဂ္ဂကိုယ်စားလှယ်တယောက်ပေါ်အခုလိုပုံကိုယ်ရေးတိုက်ခိုက်ပြောဆိုတာပါဝင်အမုန်းတရားပေါင်းလှုပ်ဆော်တာအားလုံးကိုအတိအလင်းရှုံချဖို့တိုက်တွန်းကြောင်းကုလသမဂ္ဂလူခွင့်ဆိုင်ရာမဟာမင်းကြီးရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာအခုတော့မှတ်မှတ်သားသားစကားများစီစဉ်ရအောင်လောက်ပါပါခင်ဗျာကြီးစုနားဆင်ကြသူအားလုံးကိုကျေးဇူးတင်ပါတယ်